မြန်မာနိုင်ငံမှာအကြမ်းဖက်စစ်အာဏာဖီဆန်းတဲ့ CDM လုပ်နေသူတက္ကသိုလ်ကျောင်းဆရာတောင်းတထောင်ကျော်ကိုအလောက်ကနေယာယီဆိုင်းငံ့လိုက်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တန်းကြောင့်တစ်နှစ်လောက်ပိတ်ထားတဲ့တက္ကသိုလ်တွေပြန်ပြီးဖွင့်ဖို့လုပ်ပေမဲ့ February 1ရက်စစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့ကျောင်းဆရာတွေနဲ့ကျောင်းသားတွေကစစ်ကြောင်ပညာရေးကိုဆန့်ကျင်နေကြတာပါ။တက္ကသိုလ်တွေကနောက်ဆုံးနှစ်အတန်းနဲ့ဘွဲ့လွန်အတန်းတွေကိုမေလ3ရက်ဖွင့်မယ်လို့ကြေညာပြီးကျောင်းတက်သူကဆယ်ရာခိုင်နှုန်းလောက်ပဲရှိတယ်လို့ဆရာဆရာမတွေကလည်းစီရင်ဝင်နေကြတာပါ။ဒါကြောင့်မေလ5ရက်နေ့ကစပြီးကျောင်းမလာတဲ့ဆရာတွေဝန်ထမ်းတွေကိုတာဝန်ကနေရာရက်ဆိုင်တယ်လို့အစိမ့်ပညာဦးစီးဌာနကကျောင်းအလိုက်ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။တက္ကသိုလ်ကျောင်းတွေကတချို့ဆရာဆရာမတွေအလုပ်ပြန်ဆင်းတာတွေရှိနေပေမဲ့ဒီလိုအလုပ်ပြန်ဆင်းနေကြသူအများစုဟာအဖမ်းဆီးခံရမှာကြောက်ကြတာကြောင့်ပြန်ဆင်းနေတာဖြစ်ပြီးစစ်ကောင်စီဘက်ကလည်းအလုံမဆင်းတဲ့သူတွေကိုပုံမှန်905ကကြီးနဲ့တရားစွဲတာတွေလုပ်မယ်လို့ချင်းချောက်တာတွေရှိနေတယ်လို့တိုက်သူဆရာမတဦးက VOA ကိုပြောပါတယ်။မေလ10ရက်နေ့အထိဆိုအစိမ့်ပညာဦးစီးဌာနလက်အောက်ကတက္ကသိုလ်48ခုရှိတဲ့အထက်က36ခုနဲ့ဤပညာတက္ကသိုလ်ကွန်ပျူတာတက္ကသိုလ်တွေကဆရာဆရာမနဲ့ဝန်ထမ်းစုစုပေါင်း10,000လောက်ရဲ့အမည်စင်းတွေကိုထုတ်ပြန်ထားတာဖြစ်ပါတယ်။ဆရာနာရှင်ဆက်ရည်ဆန္ဒပြမှုတွေကြောင့်စစ်တပ်နဲ့ရဲလက်ချက်နဲ့တေဆွန်ရသူဟာမေလ10ရက်နေ့အထိဆို980ကျော်ရှိပြီးအဖမ်းခံရသူ3,800ကျော်ရှိပါတယ်။ဒီထဲမှာကျောင်းသားလူငယ်ကအများစုဖြစ်တယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်။ဒီထဲမှာဆရာဆရာမအနည်းဆုံး49ဦးအဖမ်းခံရတယ်လို့ဖမ်းဝရမ်းအထောက်ခံထားသူက150လောက်ရှိနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာဒေသရင်းမှာအနှင့်ကျဆုံးနိုင်ငံဆင်းနဲ့ပါနေတယ်လို့ကမ္ဘာမှာတော့နိုင်ငံပေါင်း93နိုင်ငံထဲမှာအဆင့်62မှာရှိနေတာဖြစ်ပါတယ်